ပြန်ကြားရေးဝန်ကြီးဌာနကပုံနှိပ်ဆက်ဝယ်ယူခဲ့တဲ့ကိစ္စပေါ်ပေါ့နော် 11 media သတင်းစာရဲ့ဖော်ပြချက်ကဝန်ကြီးဌာနရဲ့တိုက်ခါကိုကြားတယ်ဆိုပြီးတော့အရေးယူမယ်လို့ဒီနေ့သတင်းစာမှာထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ11 media အနေနဲ့ဘလို့စီစဉ်ဆောင်ရွက်သွားမလဲဆိုတာသိပြရစီရှင
်။ကျွန်တော်ကျွန်တော်ပြောနေတာကတော့ဥပဒေကြောင့်ရအရေးယူဆောင်ရွက်ခြင်းဖြစ်ကြောင်းဆိုပြီးတော့သတင်းထုတ်ပြန်ချက်ဆိုဒီနေ့ကျွန်တော်လည်းတွေ့ပါတယ်။ဒါကတော့သူတို့ရဲ့သတင်းထုတ်ပြန်ချက်တစ်ခုသား။သူတို့ယူတော့အခုချိန်ကြီးတရားဥပဒေကြောင့်ရပဲဖြစ်ဖြစ်တစ်ခုခုအကြောင်းကြားလာတာတော့အခုချိန်မရှိသေးပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့တော့ဟိုပြည်ချိုင်းဝင်ကနာအကြောင်းကြားမှာမဟုတ်ပါဘူးဒီတရားဆွဆွနဲ့ဆိုရှင်တော့ကျွန်တော်ဥပဒေရောင်းရလူလူရရဆိုရှင်တက်ဆိုင်တဲ့တရားဆွဆွနဲ့တရားရုံးကနေကျွန်တော်တို့အကြောင်းကြားလာပြပြရမှာပါအဲ့ပေးပို့လာတဲ့အခါမှာလည်းသူတို့ကကျွန်တော်တို့ဘုံမှာဘယ်လိုပုံမှန်မျိုးတွေလောက်လာကြသလဲတရားနည်းလမ်းကြကြလို့သလားဘယ်လိုမျိုးလုပ်လဲဆိုတာကိုလည်းကျွန်တော်ဆောင်ကြည့်ပါအောင်ပါပါ
ဆိုရင်ပေါ့နော်ဒီပြန်ကြားရေးဝန်ကြီးဌာနဘက်ကနေပုံနှိပ်ဆက်ဝယ်ယူတဲ့ကိစ္စဟာဒီ11 media group ရဲ့ဖော်ပြချက်ကမှားယွင်းတယ်လို့ဒီသတင်းနဲ့စာနယ်ဇင်းလုပ်ငန်းကဘာကြောင့်ပြောခဲ့တာလဲရှင်
။အကြောင်းအရာကဒီပုံနှိပ်ဆက်ဒီရဲ့ဂျီနုံနေတနခေါ်ရနေရာမှာဂျီနုံကိုလည်းမရှိတော့ဘူး။အဓိကတော့သူတို့နောက်ပိုင်းပြန်ရှင်းတဲ့အချိန်မှာကျွန်တော်တို့ကဒီ4 high tower နဲ့ဆိုတာ mono unit ဒီအပါဝင်မှာကျွန်တော်ဒေါ်လာ7,000,000လောက်ပဲချနိုင်တဲ့စက်ကို4 high tower တစ်လုံးနဲ့ဟိုအမေရိကန်ဒေါ်လာ9,000,000လောက်နဲ့ဝယ်ရတယ်လို့သူတို့ရှင်းခဲ့ပြီးပါတယ်။ကျွန်တော်တို့လိုတာအတုံးကလေးကကျွန်တော်တို့ကဥပမာအားဖြင့်ဆိုပြီးကွာချချက်ဒီကွဲလျက်ချက်တွေရှိနိုင်တဲ့အပေါ်မှာကျွန်တော်ရှင်းလိုက်ခဲ့ပါတယ်။ဒီဆောင်မဒီတောင်းမတိုင်ခင်မှာကျွန်တော်ပြန်ကြိုင်းဝင်ပြီးပါဝင်ကျွန်တော်ပြစ်ဆိုပွဲတစ်ခုမှာဒီကြိုးချခဲ့တဲ့စကားကိုပြန်ထည့်တာ။အဲ့ပြစ်ဆိုပွဲတုန်းကလည်းပြန်ကြိုင်းဝင်ပြီးပါဝင်ရှိပါတယ်။အဲ့ရှိမှကြိုးချခဲ့တာ။အဲ့တုန်းကလည်းတုံးတရားညင်းတာအတန့်ကွက်တာမရှိတဲ့အတွက်ကျွန်တော်သတင်းဆောင်မရေးရတဲ့အချိန်မှာအဲ့ဒီစကားလုံးကိုဥပမာအားဖြင့်ဆိုပြီးကျွန်တော်ပြန်တုံးခဲ့ခြင်းဖြစ်ပါတယ်။နောက်တစ်ခုကအခုကိစ္စရက်မှာကျွန်တော်တို့တရားဝင်ဆန္ဒနာပေါ်မှာကျွန်တော်ရေးသားခဲ့ပါတယ်။ကျွန်တော်ဒီအကြောင်းအရာကိုရေးသားခဲ့တဲ့အတွက်ဆက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းသူတို့ဟာတင်တာခေါ်တာတင်တာပေစည်းနဲ့ခေါ်တယ်တင်တာစည်းရဘလောက်ပေစည်းလုံးနဲ့အောင်လဲဆိုတာမျိုးဒါကျွန်တော်တို့ပြန်လိုက်ကြည့်ကြကြနဲ့ဒါအများပြည်သူယုံကြည်နိုင်လောက်အောင်ရှင်းရှင်းလင်းလင်းထုတ်ပြန်ခဲ့မယ်ဆိုရင်ကျွန်တော်ရေးသားရေးချက်တဲ့အထက်မှာကိုလေးရင်ကိုလေးတဲ့ချက်တွေလည်းဖော်ပြလိုက်ရင်စေတနာပြီးသွားနိုင်ပါတယ်ဒီလိုမျိုးရှင်းရှင်းလင်းလင်းရှင်းလင်းခြင်းမရှိပါဘဲနဲ့တပည့်တော်အဖြစ်စာနေစင်းကောင်ကြီးကတစ်ဆင့်ဖျားပေးလို့လုပ်ပြီးကျွန်တော်တို့တောင်းပန်ခိုင်းတာမျိုးပါတော့ဒါမျိုးဆိုတော့ကျွန်တော်လက်ထက်မခံနိုင်ဘူးလို့ကျွန်တော်အဲတုံးခဲ့ရအကြောင်းကြံရတာဖြစ်ပါတယ်နောက်တစ်ခုကစာနေစင်းကောင်စီအနေနဲ့လည်းအဲ့ကလေးကကျွန်တော်တို့ပူပေါင်းဆောင်ရွက်ခြင်းမရှိတဲ့မီဒီယာဆိုပြီးကြီးညာခဲ့ပူပါတယ်တကယ်တော့ဒါမျိုးကြီးကတမယိုးကြလူယိုးလူစင်လို့ကျွန်တော်တို့မစပါဘူးအခုဒီပေါ်လေးဆက်ကိစ္စနဲ့ပတ်သက်လို့ရှိရင်လည်း printer house ဆိုတာအိန္ဒိယကုမ္ပဏီဖြစ်ပါတယ်အိန္ဒိယကုမ္ပဏီကပေါ်လေးဆက်တွေရောင်းချတယ်ဆိုတာတန်ကြားရေးဝန်ကြီးဌာနတစ်ခုကရောင်းချတာလည်းမဟုတ်တယ်လို့ကျွန်တော်တို့ကြီးပဲဝန်ကြီးကလည်းမဟုတ်ပါဘူးနိုင်ငံကရှိနေတဲ့သတင်းဌာနတွေမီဒီယာလုပ်ငန်းတွေကလည်းဒါမျိုးတွေကိုလည်းယူဆိုင်တာမျိုးရှိမှာအဲ့တော့ဒီကိနုံနဲ့ပတ်သက်လို့ရှိရင်တော့ဒါလိုပဲလို့ရှိရင်ကျွန်တော်တို့အိန္ဒိယဆိုတာဒီပါကျွန်တော်တို့စင်တာရက်ခံပြီးတော့ဆိုင်ဒီကိနုံနေမှာရှင်းလင်းမယ်ဆိုလို့ရှိရင်ဒါတွေကအဖြစ်ပေါ်နိုင်ပါတယ်ခင်ဗျ။အိန္ဒိယစစ်ကြမ်းကနေတင်ပြလာတဲ့ဆိုလို့ရှိရင်လည်းပေးတဲ့နုံတွေနဲ့တင်ငင်းနေဆိုတာကာရှာမှာဘလို့ဒီကိနုံရဲ့တင်ငင်းရလေအပေါ်မှာဒီမှာရောက်တဲ့ခါမှာလည်းကာရှာမှာပေးဒီကိနုံရဲ့တင်ငင်းရလေဒါတွေကလုံးပြန်စီစီအချက်နဲ့ထုတ်ပြန်လိုက်လို့ရှိရင်ကိုယ့်ရဲ့ချက်တွေအစီနိုင်ပါလိမ့်မယ်
။ဒီနေ့ကြေညာထားတဲ့ကြေညာချက်မှာပေါ့နော်။ပြန်ကြားရေးဝန်ကြီးဌာနကိုဒီ11 media ကစွပ်စွဲမှုတွေထပ်ပြီးလုတ်ခဲလို့တရားစွဲတယ်လို့သူတို့ဖော်ပြထားတယ်။အဲ့ဒါဆိုရင် 11 mediaအနေနဲ့ကဘလို့ဆွဆွဲမှုတွေမြန်ပြုလုပ်ခဲ့လို့ပါလဲရှင
်တို့ကတော့ထုတ်ပြန်ချက်ချင်းမှာဆွဆွဲတယ်လို့ကြီးသားခဲ့ပါတယ်တကယ်တော့ကျွန်တော်ဒီကိစ္စကိုကကျွန်တော်တို့ရင်းဆုံးကြီးသားခဲ့တဲ့ဆောင်ရှင်ပါတယ်ပြည်သူ့ဘဏ္ဍာငွေတုံးဆွဲမှုတွေနဲ့ပတ်သက်လို့ရှိရင်မျက်နှာမမရှိအောင်ကိုယ့်ရဲ့ချက်တွေပေါ်မှာစီစစ်နိုင်အောင်သူတို့တိုင်းပြည်ဘဏ္ဍာငွေမမျက်နှာအောင်ဆိုတဲ့အချက်ကိုပေါ်ပို့တည်ပြီးကျွန်တော်တို့ဥပမာအားဖြင့်ဆိုရင်ကျွန်တော်ကြီးသားခဲ့ခြင်းဖြစ်ပါတယ်ကျွန်တော်တို့ဆက်ခံဆက်ကကြီးသားခဲ့ရတာဆိုရင်လည်းကျွန်တော်တို့စာနေစင်းကောင်စီရတဲ့ဆင့်တွေ့တော့အချင်းဖိအားပေးပြီးတော့ကျွန်တော်တို့ဒီတောင်းပန်မှုပေါ့နော်တဘောမျိုးဖြစ်လာတဲ့အခါမှာတမျိုးရမဟုတ်တဲ့အချက်လက်တွေဖြစ်လာတဲ့အတွက်ကျွန်တော်တို့ကလည်းကျွန်တော်တို့ကရှိတဲ့အချက်လက်တချို့ဒါကျွန်တော်တို့ပြန်လည်ဖော်ပြပြီးရှင်းပြခဲ့ခြင်းဖြစ်ပါတယ်ကျွန်တော်တို့ကဆွဆွဲတာမဟုတ်ဘူးလေကျွန်တော်တို့ကမှန်တဲ့အချက်လက်ပေါ်မှာပဲကျွန်တော်တို့ရှင်းပြခဲ့ခြင်းဖြစ်ပါတယ်သူကဒါထုတ်ပြန်ခြင်းအရာကျွန်တော်တို့ပြန်ဆွဆွဲသူလို့ဖြစ်နေပါတယ်ကျွန်တော်တို့ကပြန်ကြားရေးဝန်ကြီးဌာနကိုဆွဆွဲနေတာမဟုတ်ပါဘူးတိုင်းပြည်ဌာနငွေမျက်နှာမမရှိအောင်ကျွန်တော်တို့ကထောက်ပြခြင်းဖြစ်ပါတယ
်အခုလိုဖြေကြားပေးတဲ့အတွက်ကိုဝေဖြိုးကိုကျေးဇူးတင်ပါတယ်ရှင်